တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလကိုလာမယ့်အင်္ဂါနေ့စက်တင်ဘာလ10ရက်မှာစတင်ပြီးရက်ပေါင်း60အထိခွင့်ပြုမှာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကထုတ်ပြန်ကြေညာလိုက်တဲ့အကြောင်းတင်ဆက်မှာပါ။ကျမအင်ဂျင်နိုင်ပါရှင်။ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးခွင့်ဆိုင်ရာကြေညာချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာလ6ရက်နေ့ကထုတ်ပြန်လိုက်တာပါ။အစိုးရပိုင်ရုပ်သံသတင်းဌာနကမနေ့ညကအခုလိုကြေညာခဲ့ပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်သည်2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့တွင်ကျင်းပမည့်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးခွင့်ကာလကိုရက်ပေါင်း60 2020ပြည့်နှစ်စက်တင်ဘာလ10ရက်နေ့မနေ့6နာရီမှ2020ပြည့်နှစ်နိုဝင်ဘာလ6ရက်နေ့ည12နာရီအထိခွင့်ပြုကြောင်းထုတ်ပြန်ကြေညာလိုက်ပြီ
။ဒါ့အပြင်နိုဝင်ဘာလ10ရက်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့ COVID-19 ကပ်ရောဂါပြန့်ပွားမှုမရှိစေရေးရောဂါကာကွယ်ရေးဆိုင်ရာကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ကြေညာချက်မှာဖော်ပြထားပါတယ်။လူ90ထက်ပိုပြီးစုဝေးတာမျိုးမလုပ်ရတာလေဝင်လေထွက်ကောင်းတဲ့နေရာ6ပေအကွာစီမှာရှိရမှာစတဲ့ကန့်သက်ချက်တွေရှိမှာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးက VOA ကိုပြောပါရယ်။ဒါကြောင့် COVID-19 ကပ်ရောဂါကာလအကန့်သက်တွေကြောင့်ပါတီငယ်တွေရဲ့စီးရုံးရေးလုပ်ငန်းတွေပိုပြီးထိခိုက်မယ်လို့မြင်ကြောင်းဒေါက်တာတင်မောင်တန်းက VOA ကိုပြောပါရယ
်။အထူးသဖြင့်ပါတီငယ်တွေအထူးသဖြင့်မကြသေးခင်ကပါတီကိုစထူထောင်တဲ့ပါတီတွေအနေနဲ့ဆိုရင်တော့ခက်ခဲတော်တော်ကြီးကြီးမားမားတွေ့ရနိုင်မယ်လို့ထင်တယ်။အရင်ကနိုင်ငံရေးတဲမှာပါခဲ့ကြတယ်နိုင်ငံရေးဆင်လာရှိတယ်ဆိုပါစို့အဲ့ဒီလိုပါတီကြီးတွေအတွက်ကတော့လူတွေကတည်ပြီးသားဖြစ်တဲ့အတွက်ကြောင့်သူပြိဿနဲ့သူဒါစီယုံလှူရှားလို့ရတယ်ပေါ့နော်အဲ့ဒီပါတီကြီးတွေအနေနဲ့လည်းမိမိကိုမဲပေးမဲ့သူအစ်စ်ကိုစီယုံတဲ့နေရာမှာအခက်ခဲလေးတွေတွေ့ရနိုင်တယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ကိုကြည့်ရင်ဒီကန့်သက်ချက်တွေကိုလိုက်နာဖို့အကောင့်အထည်ဖော်တဲ့နေရာမှာဘသူကလုတ်ပိုင်ခွင့်ရှိမလဲဆိုတာကတော့မရှင်းမလင်းဖြစ်နေတယ်လို့ဒေါက်တာတင်မောင်တန်းကအခုလိုထောက်ပြပါဗျ
။ကျွန်တော်တို့စိုးရင်စရာကောင်းတာတခုပေါ့နော်။ဒီအရာတွေကိုလိုက်နာဖို့အကောင့်အထည်ဖော်တဲ့အခါမှာဘသူကလုတ်ပိုင်ခွင့်အာဏာနဲ့ဆောင်ရွက်မှာလဲဆိုတာဝေဝါးနိုင်တယ်။လက်တွေ့ကောင်းတယ်ဖော်တဲ့အခါမှာဥမာဒါကိုလိုက်နာဖို့အတွက်ဆောင်ရွက်တဲ့အခါမှာကျမယုံကြည်ဌာနပဲတာဝန်ယူပါလားရွေးကောက်ပွဲကော်မရှင်ကပဲတာဝန်ယူပါလားထွေဥကပဲတာဝန်ယူပါလားအဲ့ဒီလိုမကွဲပြားတဲ့အတွေ့အကြုံမလို့ယူဆချက်တွေနဲ့ပေါ့နော်ဥပမာကျမကြီးကလည်းရွေးကောက်ပွဲကော်မရှင်ကလုံးလိမ့်မယ်လို့ယူဆတယ်ရွေးကောက်ပွဲကော်မရှင်ကလည်းကျမကြီးကလုံးလိမ့်မယ်လို့ယူဆတယ်ဒီလိုပေါ့နော်အဲ့ဒီလိုယူဆပြီးဘယ်သူမှဒါကိုဖိဖိစီစီနဲ့ချက်ချက်မမမလုပ်တာမျိုးတွေလည်းအကျုံးရနိုင်တယ်အဲ့တော့ line of authority လို့ပြောတယ်လုံးပိုင်ခွင့်တိကျကြတတ်မှတ်ဖို့တို့လေ
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်နေတဲ့အတွက်ယောဂါကာကွယ်လုပ်ငန်းကန့်သက်ချက်တွေကြောင့်မဲယုံတွေမှာလူစုလူဝေးနဲ့မဲပေးကြမဲ့ပုံစံအတွက်လည်းအသေးချာပြင်ဆင်ထားဖို့လိုတယ်လို့သူကဆိုပါတယ
်မဲပေးဖို့ပြီးကြတာကတော့ဒီလိုပဲမဲယုံမှာသွားပြီးပေးကြတာပေါ့နော်အဲ့ဒီအချိန်မှာအချိန်ပို့ပေးဖို့အလိုမလားဒီပြဿနာရှိနေတယ်နောက်နေရာပေါ့နော်ဥမာအဖြစ်နေရာဆိုလို့ရှိရင်လည်းတန်းစီတဲ့နေရာမှာ6ပေချပေးထားတဲ့အမှတ်သားလက္ခဏာလေးတွေလောက်ထားပြတာပေါ့။နောက်ဥမာကျောင်းနေဖွင့်တဲ့အခါမှာကျောင်းဝင်းထဲမှာအမှတ်သားတွေလောက်ထားတယ်။ဒါပေမဲ့ကျောင်းဝင်းနဲ့ကျောင်းဝင်းပေါင်းမှာじゃလူတွေကတိုးနေတာမျိုး။ဆိုတဲ့အခါကျတော့မဲယုံလူတွေတန်းစီနိုင်လောက်တဲ့ပမာဏရှိနေသမျှချားမဲ့စီစဉ်မှုမျိုးဘယ်လိုစီစဉ်မလဲ။အဲ့ဒီအတွက်လူအားနေရာမဲယုံနေရာပေါ့။ဒီရွေးချယ်မှုတွေကစပြီးပြန်နဲ့သုံးသပ်စဉ်းစားဖို့တည်အောင်မှုရှိလာနိုင်မယ်လို့ထင်တယ်
။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာတော့ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးရာမှာကျင့်ဝတ်တွေကိုစောင့်စည်းလိုက်နာဖို့ရွေးကောက်ပွဲနဲ့ဆက်လင်းပြီး COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ညွှန်ကြားထားပေမဲ့ဘယ်လိုကန့်သက်ချက်တွေရှိမလဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူးရှင်။